2016ကုန်တော့မယ်ဆိုတော့လေဒီနှစ်ထဲမှာထူးထူးခြားခြားဖြစ်ခဲ့တဲ့နည်းပညာတွေကိုပြန်တွက်ကြည့်တာမနှဲလှဘူးကိုသားညုံရဲ့
တေချာကတော့နည်းပညာတွေကလူတွေရဲ့နေ့စဉ်ဘဝမှာပို့ပြီးတော့နေရာယူလာနေတာမှတ်စမြတ်မွေရဲ့အိမ်မှာပဲဖြစ်ဖြစ်အလုံးမှာပဲဖြစ်ဖြစ်ပြောမယ်ဆိုရင်တော့လမ်းသွားရင်တောင်မှနည်းပညာအကူအညီမပါလို့ရှင်ခီးမရောက်တော့ဘူးဗျအ
ဲ့ဒါကြောင့် Britain ထုတ် Guardian သတင်းစာကြီးနဲ့ American ထုတ် Forbes Magazine ကြီးတွေကAmerican ထုတ် Forbes Magazine ကြီးတွေကသုံးသပ်ထားတဲ့ဒီ2016ခုနှစ်ထဲမှာလူတွေကိုဖမ်းဆီးနိုင်ခဲ့တဲ့နည်းပညာသစ်တွေနဲ့နည်းပညာသုံးပစ္စည်းစန်းတွေတော်တော်များများကလူတိုင်းနဲ့တမျိုးမဟုတ်တမျိုးပတ်သက်နေတာများတယ်ရှင်။ဥပမာဒီ online ကနေပြီးတော့ video တွေရုပ်ရှင်တွေကိုဓာတ်ရိုက် streaming လုပ်ပြီးတော့ကြည့်တာမျိုးပေါ့။မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီရုပ်ရှင်တွေ TV ဇာတ်လမ်းတွေကို internet ပေါ်ကနေပြီးတော့ဓာတ်ရိုက်ငှားကြည့်နိုင်တဲ့ Netflix လိုမျိုး video streaming ဝန်ဆောင်မှုတွေရှိနေပြီ။နောက်သူများပေးတဲ့ live streaming ဝန်ဆောင်မှုတွေကိုအဖို့အခပေးပြီးတော့ကြီးလာကြတာမျိုးတွေမဟုတ်ဘူးကိုယ်တိုင်လည်းဒီ live streaming နည်းပညာကိုအသုံးချလာကြတာတွေ့နေရတယ်လေဝေဝေးကြည့်စရာမလိုဘူးဒီအသုံးများကြတဲ့ Facebook ပေါ်မှာပဲကြည့်လေကိုရိုက်နေတဲ့ video တွေကိုဓာတ်ရိုက်အများကိုမျှနိုင်တဲ့ live stream နည်းပညာနဲ့ video တွေတက်တက်လာနေတာတနည်းတနည်းမနှဲလာဘူးရှင့
်ကျွန်တော်တို့ view မြန်မာပိုင်းအပါအဝင်သတင်းဌာနကြီးတွေကလည်းကိုယ့်ရဲ့ဒီအတန်ရောရုပ်ပါထုတ်လွှင့်ချက်တွေကိုlive streaming လုပ်ပင်းနေလို့ကျွန်တော်တို့ပရိသတ်တွေဓာတ်ရိုက်ကြည့်နိုင်နားထောင်နိုင်ကြတာကိုလည်းပြောဦးမှာပေါ့မဆွေမောင်ကဒီလိုမျိုး streaming လုပ်တာအထူးသဖြင့် video ထုတ်လွှင့်တာကိုဓာတ်ရိုက်ကြည့်ကြရတာကိုလူတွေကဘာကြောင့်ပို့ပြီးတော့စိတ်ဝင်စားလဲဆိုတော့လက်ရှိဖြစ်နေတဲ့ဖြစ်ပျက်တစ်ခုထဲမှာကိုယ်တိုင်ပါဝင်နေရတယ်ဆိုတဲ့အတွေ့အကြုံမျိုးရစေတာကြောင့်ဖြစ်တယ်ဆိုပြီးတော့ Forbes Magazine ကြီးရဲ့ဆောင်းပါးမှာသုံးသပ်ထားတယ်ဗျ
နည်းပညာနဲ့ဖန်တီးထားတဲ့လောကနဲ့အပြင်လောကဆက်ဆက်နေတဲ့ augmented reality နဲ့ virtual reality နည်းပညာတွေကလည်း2016ထဲမှာတော်တော်လေးအောင်မြင်ခဲ့တယ်ပြောရမယ်ရှင်။ဥပမာပြရလို့ရှင်တော့ဒီ augmented reality နည်းပညာနဲ့ဖန်တီးခဲ့တဲ့ Pokemon Go mobile game ကိုပဲကြည့်လေ။ game ထဲမှာကစားရတဲ့ monster အကောင်လေးတွေကိုအပြင်နေရာတွေမှာတကယ်လိုက်ရှာဖမ်းကြရတာ။အဲ့ဒီ game app ဆိုလို့ရှင်ရင် download လုပ်ယူတဲ့သူသန်း100ကျော်နဲ့စံချိန်ကိုတင်းရောသူကြောင့်ပဲ augmented reality နည်းပညာရဲ့ခေတ်သစ်ရောက်ပြီလို့တော့မှတချို့သုံးသပ်သူတွေကတင်စားခဲ့ကြရတယ်
။ virtual reality နည်းပညာကလည်း2016ထဲမှာအတော်လေးပေါက်ခဲ့တာဗျ။ဒီကွန်ပျူတာဖန်တီးကဘာလေးကိုကိုယ်တိုင်ရောက်သွားသလိုအသိအမြင်ခံစားမှုပေးနိုင်အောင်လို့ virtual reality နည်းပညာသုံးပြီးတော့ VR headset ကိုထွင်လာတဲ့နည်းပညာကုမ္ပဏီတွေကလည်းမနှဲဘူးဗျ။ဈေးတွေကလည်း$10,000ကနေပြီးတော့1,000,000နီးပါးအထိကိုရှိတာ။ဂိမ်းအမာခံကစားကြတဲ့သူတွေဆိုလို့ရှိရင် VR headset ကောင်းတာကိုဘလောက်ဈေးကြီးကြီးဝယ်ကြပါလဲ။အဲ့လိုမျိုး VR headset တွေကို Guardian သတင်းစာကြီးကဆိုလို့ရှိရင်2016ခုနှစ်ရဲ့ထိတ်တန့်ရောက်နည်းပညာသုံးပစ္စည်းစန်းစင်းရဲ့မှာထည့်ထားတယ်ဗျ။အခုနှစ်ဒီ Christmas နဲ့ New Year ကာလအယောင်ရဆုံးလက်ဆောင်ပစ္စည်းစင်းဝင်လိမ့်မယ်လို့အတော်များများကလည်းသုံးသပ်ကြတယ်မဆွေမောင်ရဲ့။
Augmented reality နည်းပညာရော virtual reality နည်းပညာရောလာမယ့်နှစ်တွေမှာဆက်ပြီးတော့အောင်မြင်တိုးတက်ဖို့ပဲရှိတယ်လို့ကမ္ဘာတဝန်းက IT လုပ်ငန်းဈေးကွက်ကိုလေ့လာနေတဲ့ IDC ကုမ္ပဏီကတော့ခန့်မှန်းနေရှင်2020ခုနှစ်မကုန်ခင်မှာ VR headset အယောင်ကဒီကမ္ဘာလုံးမှာ60တန်းကျော်ရှိနိုင်ပြီးတော့ AR headset ကတော့15တန်းလောက်အထိဖြစ်နိုင်တယ်လို့ကြိုတင်ခန့်မှန်းချက်ထုတ်ထားရဲ့ရှင
်။ Virtual reality headset တွေတွဲသုံးရတဲ့အဝေးထိပ် drone ယာဉ်တွေကလည်း2016ခုနှစ်ထဲမှာအတော်လေးအသုံးများလာကြတာထည့်ပြောဖို့လိုမယ်ဗျ။အပျော်ရမ်းအတွက်သုံးတာကနေပြီးတော့လုပ်ငန်းသုံးတဲ့အထိ drone ယာဉ်တွေရဲ့အရေးပါမှုကလည်းမပြောမဖြစ်တော့ဘူးမဆွေမြတ်မွေ။သတင်းတောက်တွေအတွက်သွားရခက်ခဲတဲ့နေရာမျိုးတွေဆိုလို့ရှိရင်ကင်မရာတက်ထားတဲ့အဝေးထိန် drone ယာဉ်တွေကိုလှုပ်အပေါ်စီးကနေပြီးတော့ဗီဒီယိုတွေဓာတ်ပုံတွေရိုက်လို့ရတော့အခြေအနေတွေကိုခြုံပြီးတော့မြင်နိုင်တယ်။အခုနောက်ပိုင်းရုပ်သံသတင်းဌာနအတော်များများ drone ပေါ်ကနေပြီးရိုက်ထားတဲ့ပုံတွေတုံးလာကြတာလည်းများလာပါတယ
်။အပျော်ရမ်းဆုံးဆိုလို့ရှိရင်လေခလေးကစားတဲ့အဝေးထိန် drone ယာဉ်တွေကနေပြီးတော့ကျေးစားဂိမ်းမာတွေ virtual reality headset နဲ့သွဲသုံးလို့ရတဲ့ drone ယာဉ်တွေအထိအမျိုးစုံ2016ထဲမှာပို့ပြီးတော့တွေ့လာရတယ်။နည်းပညာဆိုင်ရာအကဲခတ်တွေပြုစုနေတဲ့လောလောဆယ်အယောင်ရဆုံး Christmas နဲ့နှစ်သစ်ကူလက်ဆောင်စီးရင်တွေတိုင်းလိုလိုမှလည်းအဲ့ဒီ drone ယာဉ်တွေပါတယ်ရှင့
်2016တဲ့လူကြီးလူငယ်မရွေးအသုံးများလာကြတဲ့ပစ္စည်းတွေထဲမှာကြိုးမဲ့ speaker တွေနဲ့ညက်တွေကိုလည်းခြံထားလို့မရဘူးထင်တယ်ဗျ Bluetooth ကြိုးမဲ့ဆက်သွယ်ရေးနည်းပညာနဲ့လုပ်ထားတဲ့ကြိုးမဲ့ speaker တွေညက်တွေဆိုတာအရင်ကအတော်လေးကိုဈေးကြီးပေးမှရတာမဟုတ်လားမဆွေမောင်ရဲ့အခုနောက်ပိုင်းကျတော့ဈေးတက်တက်သာသာနဲ့ပေါ့ပေါ့ပါပါတည်သွားနိုင်တဲ့ကြိုးမဲ့ speaker တွေဆိုရင်ပုံစံမျိုးစုံတွေကိုတွေ့နေရတယ်အတန်ရည်သွေးကောင်းမကောင်းဆိုတာကတော့ဆက်ရည်ရည်သွေးပေါ်မှာမူတည်တာပေါ့ဗျာ။ဒါပေမဲ့လည်းတံမိုးပေါ်လိုက်ပြီးတော့အစားစားရွေးချယ်ဝယ်နိုင်တဲ့အခြေအနေရောက်လာတာကိုဒီကပြောချင်တာပါ
။နောက်ဒီကျိုးမဲ့နှချက်တွေဆိုလဲနားပေါ်အုပ်တဲ့နှချက်မျိုးယူမလား၊နားထဲထည့်ရတဲ့နှချက်မျိုးယူမလား၊မျိုးစုံကိုအခု2016ထဲမှာပို့ပြီးတော့တွေ့လာရတဲ့ဖျော်ဖြေရေးပိုင်းအတွက်ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုအသုံးချကြတဲ့ဥပမာတစ်ခုလို့ပြောလို့ရမယ်ထင်နေရှင်။တကယ်တမ်း2016ခုထဲမှာထူးထူးခြားခြားဖြစ်တဲ့နည်းပညာတွေကအများကြီးပါ။ကိုယ်ပေါ်မှာဒီလက်တွေ့ဝတ်ဆင်နိုင်တကယ်လဲထိထိရောက်ရောက်အသုံးဝင်နိုင်တဲ့နည်းပညာသုံးပစ္စည်းတွေလည်းမျိုးစုံပေါ်လာတဲ့ င်တာနက်ချိတ်ဆက်ထားတဲ့ connected motor car တွေတအိလုံးမိအဖွင့်အပိတ်တကားအဖွင့်အပိတ်အထိအဝေးကနေလှမ်းလုံနိုင်တဲ့ဤပညာတွေကိုပို့ပို့ပြီးတော့တုံးလာကြတာလဲတွေ့နေရတယ်ပြောရင်တော့အချိန်တောင်မှလောက်မှာမဟုတ်ဘူးကိုသားညုံရဲ့ဒါပေမဲ့အခုပြောခဲ့တဲ့ဤပညာတွေနဲ့ဒီဤပညာသုံးပစ္စည်းစမ်းတချို့ကတော့2016ထဲမှာလူသိများသလိုလူအများရဲ့စိတ်ဝင်စားမှုရခဲ့တဲ့ဤပညာတချို့ပဲဖြစ်ပါတယ်2018ခုနှစ်ထဲမှာဘယ်လိုမျိုးထူးခြားတဲ့ဤပညာတွေပေါ်လာအောင်မလဲဆိုတာကိုလည်းနောက်အစီအစဉ်တွေကြားမှတင်ပြပေးပါအောင်ပါရှင်